တော်တာရှင်များရှင်စကိုင်းပညာရေးကောလိပ်ရဲ့အကြောင်းအုပ်ချုပ်မှုစနစ်ကိုဆန္ဒပြရမှာပါဝင်ခဲ့တဲ့အတွက်စကိုင်းပညာရေးကောလိပ်ဘာကတာအဖွဲ့ဥက္ကဋ္ဌအကူစော်ရဲထုတ်ကိုပြီးခဲ့တဲ့မေလ၁၈ရက်နေ့ကအကြောင်းကထုတ်ပေးခဲ့ပါတယ်စကိုင်းပညာရေးကောလိပ်မှာကျင့်သုံးနေတဲ့အကြောင်းအုပ်ချုပ်မှုစနစ်ကိုကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့ဧပြီလ၂၆ရက်နေ့ကမန္တလေးမြို့အစိုးရပညာဦးစီးဌာနအထက်မြမာပြည်ရုံးရှိမှာစကိုင်းပညာရေးကောလိပ်ကျောင်းသားကိုစော်ရဲထုတ်နဲ့ဘာကတာများအဖွဲ့ချုပ်အဖွဲ့ဝင်ကျောင်းသားတွေဖြစ်တဲ့ကိုနှင်းအောင်ကိုရဲမျိုးဆွေနဲ့ကိုကောင်းစော်ဟင်းတို့ကဆန္ဒပြခဲ့ကြတာပါသူတို့ဆန္ဒပြရတဲ့ကြောင်းအုပ်ချုပ်မှုစနစ်အကြောင်းကိုစော်ရဲထုတ်ကအခုလိုပြောပြပါတယ
်စစ်တပ်ပုံစံတိုင်းပဲဟိုညတိုင်းလူစင်းရေးရတာဆာဗျာအဆောင်တွေကိုအလုံးပိတ်ထားတဲ့ပုံစံတွေနောက်ပြီးတော့တစ်ဖက်မှာ9ရက်လောက်ဖုန်းသိမ်းတာတွေပေါ့ဖုန်းဖုန်းကိုတော့မပိုင်ရတဲ့ပုံစံတွေနောက်ပြီးတော့အပြင်ထွက်ခွန့်တောင်မှစနစ်တန်းလုံးတွေနှိမ့်ရဆဲအဲ့နှိမ့်ရထဲမှာ3နာရီလောက်ပဲ6စနစ်လောက်ပဲရတာလေနောက်ပြီးတော့ပေါ့ကျောင်းဆရာတယောက်ရဲ့ပုံစံနဲ့ညီအောင်ဆိုပြီးတော့အတင်းကျပ်စမယ်ခိုင်ခိုင်းတာကြီးလားဟိုစပင်းညမယ်စပင်းညမယ်ဆိုတစ်ဆောင်လုံးမနအစိုးကြီးတစ်ခါရဲ့စစ်တပ်ပုံစံလိုထိုးပြလိုက်တာဆာအဲ့ဒါကြီးအရန်ဟိုရုပ်ဆိုးလုံးတယ်လို့ထင်တယ်ဗျကျွန်တော်တို့အရင်တော့ကပညာရေးကောလိပ်တွေရဲ့ညွှန်ချက်ကစစ်တပ်ကဆိုတော့စစ်တပ်ပုံစံတွေပဲကျွန်တော်တို့တွေအဲ့လိုဖြစ်နေတယ်ဗျလူခွင့်ရေးဆိုတာလည်းမရှိဘူးလေ့ကျင့်ဌာနမှူးကပြောပုံရတော့မင်းတို့ရွယ်နဲ့လူခွင့်ရေးဆိုတာသိစရာမလိုသေးဘူးတဲ့အဲ့လိုမျိုးခေတ်နောက်ပြန်ဆွဲတဲ့အတွေးခေါ်တွေလည်းကျွန်တော်တို့ကြောင့်မှအာဏာပိုင်တွေမှအများကြီးရှိတယ်ဒီကကျွန်တော်တို့လေ့ကျင့်ပေးရမယ်ဆိုတာဒီမိုကရက်တစ်အကျိုးကိုရှင်းဆိုတဲ့အတိုင်းဒီမိုကရေစီလေ့ကျင့်နေနဲ့လေ့ကျင့်ပေးရမှာကျွန်တော်လုပ်တယ်ဆိုတာလည်းသို့ရအောင်ပုံကန်တာလည်းမဟုတ်ဘူးဗျာပညာရေးကောလိပ်စင်မှာလူခွင့်ရေးရှုပ်ပေါမှုတွေပညာရေးဖိနှိပ်မှုတွေဥပမာအပြင်ကိုမေဂျာကိုတောင်ရွေးချယ်ခွင့်မရှိတာအဲ့ဒါမျိုးတွေကဆိုတာကျွန်တော်တို့တောင်းဆိုတာဗျအဲဒါပေမဲ့သူတို့လုပ်လိုက်တာဟိုလိုရာသွေသားကြီးတွေလိုပဲတစ်ခါရထောင်သွင်းချင်းချလိုက်တာပြန်လွတ်လာတော့ကြောင်းတက်ခွင့်မရှိဘူးကြောင်းထုတ်လိုက်တဲ့ပုံစံအဲ့လိုမျိုးလုပ်လိုက်တာဗ
ျဆန္ဒပြရမှာခွင့်ပြုမိတ်မတင်ခဲ့တဲ့အတွက်အဲ့ဒီကြောင်းသားလေးဦးကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးမန္တလေးတိုင်းဒေသကြီးချမ်းရည်တာဆန်မြို့နယ်တရားရုံးကပြီးခဲ့တဲ့မေလ9ရက်နေ့မှာထောင်ဒဏ်6လစီချမှတ်ခဲ့ပါတယ်။အဲ့လိုထောင်ဒဏ်ချမှတ်ခံရတဲ့အတွက်နိုင်ငံရေးစုပမှုဆိုင်ရာပြစ်မှုကိုကျူးလွန်ခဲ့ပြီးတရားရုံးရဲ့ပြစ်ဒဏ်ကိုပါခံခဲ့ရတဲ့အတွက်ပြစ်မှုထင်ရှားတဲ့ကျောင်းသားတဦးဖြစ်လို့ဆိုပြီးစကိုင်းပညာရေးကောလိပ်ရဲ့တင်နန်းသားအဖြစ်ကနေထုတ်ပယ်ကြောင်းမေလ18ရက်နေ့မှာကိုစော်ရွတ်ထွတ်စီအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်။အဲ့နောက်သူတို့ဟာမေလ24ရက်နေ့ကနေပြည်တော်မှာစတင်ကျင်းပတဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံကိုကြိုဆိုတဲ့အနေနဲ့နိုင်ငံတော်သမ္မတကအကျဉ်းသား259ဦးကိုလွတ်ငင်းချမ်းသာခွင့်ပေးခဲ့ရမှာပြန်လည်လွတ်မြောက်လာပါတယ်။ကိုစော်ရဲထုတ်ကိုကျောင်းကထုတ်ပြီးနောက်မှာတော့အခုလိုဒီမိုကရေစီစနစ်နဲ့သွားနေတဲ့ခေတ်မှာကိုရဲ့ဆန္ဒကိုထုတ်ဖော်တဲ့အတွက်ကျောင်းသားတယောက်ကိုကျောင်းကထုတ်ပယ်တယ်ဆိုတာမျိုးမရှိသင့်တော့ဘူးဆိုတဲ့ဝေဖန်သံတွေထွက်ပေါ်လာပါတယ်။အဲ့လိုဝေဖန်ထောက်ပြသူတွေကတယောက်ကတော့ရှစ်နေကြီးဦးရောဘတ်စန်းအောင်ဖြစ်ပါတယ်။
အဲ့ဒီစကိုင်းကျောင်းသားလေးဟိုစန္ဒပြလို့ကျောင်းထုတ်တယ်ဆိုတာတော့ဒီမိုကရေစီအစိုးရလက်ထက်မှာဒါမဖြစ်သင့်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့ဒီမိုကရေစီဆိုတဲ့အကူကလူတို့ကသူ့ရဲ့စန္ဒကိုဖော်ထုတ်ခွင့်ရှိတယ်လေ။နောက်သူ့ကိုဥရီနဲ့မညီလို့ဆိုပြီးတော့အပြစ်ပေးပြီးပြီ။ထပ်ပြီးတော့ကျောင်းထုတ်တယ်ဆိုတာကဘလို့ကုန်လဲဆိုရင်ကျွန်တော်တို့အရင်မဆလာနဝတနာဘာလက်ထက်ကကျင့်စဉ်ဟောင်းကိုအောက်ခြေကအစိုးရရဲ့ policy မဟုတ်ဘဲနဲ့လွဲမားစွာကျင့်သုံးနေလို့ကျွန်တော်တို့ခံယူရတယ်။ကျွန်တော်တို့ရောကတော့ထားတော့မဆလာအစိုးရမလို့ကျွန်တော်တို့ကြောင်းနေထုတ်ခိုင်းရ license နေဖိန်းခိုင်းရဘဝအမျိုးမျိုးထိခိုက်ခဲ့ရတယ်။အခုဒီဆန္ဒပြတယ်ဆိုတာလူခွင့်ရေးပဲ။နောက်ဘဝဒီဝအခြေခံဥရေပုံမှန်354ရပေးရထားတဲ့အခွင့်အရေးနောက်ပြီးတော့လူခွင့်ကြီးညာစရာပိုက်19ရပေးရထားတဲ့အခွင့်အရေးအဲ့ဒီအခွင့်အရေးကိုကျင့်သုံးတဲ့အပေါ်မှာခွင့်ပြုချက်မယူလို့ဆိုပြီးတော့သူ့ကိုတီးကြားအပြစ်ပေးပြီးပြီနော်လူငင်းချမ်းသာခွင့်နဲ့လည်းပဲထွက်လာပြီးပြီအဲ့ဒါကိုထပ်ပြီးတော့ကြောင်းထုတ်တယ်ဆိုတော့တော်တော်လေးတော့အလွဲတွေဖြစ်ကုန်ပြီလို့ပဲပြောချင်တယ
်တောင်ကုန်းတက္ကသိုလ်ကမြန်မာစာပါမောက္ခဒေါက်တာညွန့်တောင်ရဲ့သဘောထားကလည်းဥရောပဆန်းအောင်နဲ့ထူးမခြားနာပဲဖြစ်ပါတယ်
ဒီလိုအချိန်မျိုးမှာဟို NLD အစိုးရလည်းတက်နေတယ်ဦးထင်ကျော်တော်စုလို့တက်နေတဲ့အချိန်ကြီးမှာဘာကြောင့်ဒီလိုကြီးကျောင်းသားတွေကိုကျောင်းထုတ်ပြစ်တဲ့ဒီရောက်တာလေဆိုတာကိုတော့သူလည်းဟိုအသိမချိုက်ဘူးမဖြစ်တဲ့အချိန်လေးဒီနေရာကြီးချင်းပါလေဒီလိုလိုမှာတော့သူကဟိုဘယ်လိုပြောမလဲဆိုလူအခွင့်ရေးမှာတော့ခုမြောက်လိုက်ကတော့သူရဲ့ဆန္ဒကိုတော့ဖော်ထုတ်ခွင့်ရှိတယ်သူကထင်တာပဲလေသူကမှန်တယ်ပြောတာမဟုတ်ဘူးသူကမှားတဲ့သူဆန္ဒပြရင်ပြနိုင်မယ်ထားသို့တော့သူ့ကိုပြတဲ့အတွက်ကတော့ရေးမယူသင့်ဘူးကိုထင်တယ်လေသူကလက်နဲ့ဆွဲခဲ့ပြီးတော့တောင်းချင်တယ်မဟုတ်ဘူးလေဒါကိုတော့အဲ့လိုလိုကြီးရေးယူတာကိုတော့မချိုက်ဘူးပြောရတော့
ဒီနှစ်ပိုင်းနေအတွင်းကျောင်းသားတွေဆန္ဒပြတဲ့အတွက်အဖမ်းခံရတာအမှုဖွင့်တရားရင်ဆိုင်ရတာတွေအများအပြားရှိခဲ့ပါတယ်အဲ့ဒီခါရီမှာကျောင်းသားတွေအတွက်အတက်နိုင်ဆုံးပံ့ပိုးခဲ့ကြသူတွေထဲမှာဥရောပဆောင်းလို့ရှစ်နေကြီးတွေအပါအဝင်မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်လည်းပါဝင်ပါတယ်။ကိုစော်ရဲထွတ်ကိစ္စနဲ့ပတ်သက်ပြီးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းရဲ့တုံ့သက်ချက်ကတော့ဒီလိုပါ
ဆန္ဒပြလို့ကြောင်းထုတ်တာကတော့ဒါဒီချိန်မှာတော့မဖြစ်တဲ့တော့လို့ထားတာပဲ။အဲ့တော့လည်းလည်းမားရင်းနဲ့သုံးချက်ချက်လို့ပြောချက်။ဒီချက်ဒီခါဖုန်ပွန်းလင်းလင်းနဲ့နေရတဲ့အချိန်မှာတော့စီးကျက်လိုက်တဲ့တော့ကြောင့်ပုံပြီးတော့အမိန်အာဏာနဲ့လှုပ်လှုပ်တဲ့ပုံစံမျိုးထပ်သွားစေနိုင်မလားပေါ့နော်။အဲ့ပုံစံမျိုးဖြစ်မှလည်းဆိုရင်အကြောင်းစီကံပါညာတော့သူဟာနဲ့ပြီးတော့ရှိတဲ့အရာတွေပါသူတော့ခုလိုမျိုးတိပုက္ခလနှုတ်လက်ခွင့်တွေကိုထိန်းချုပ်မှုတွေတော့ဒါမဖြစ်ဖြစ်မှာ။
ကိုယ်စော်ရက်ထွက်ကိုကြောင်းပြန်တက်ခွင့်ပေးဖို့အတွက်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNEA ကလည်းတောင်းဆိုလိုက်ပါတယ် NNEA အတွင်းရေးမှုအဖွဲ့ဝင်ဦးစိုးထွန်းကဇွန်လ၄ရက်နေ့ကရန်ကုန်မြို့ကျောက်တရားမြို့နယ်မှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်မကအဖွဲ့ချုပ် NNEA နဲ့ဆရာများတက်မကတို့ပူးပေါင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ
်အမျိုးသားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေအခန်း73ပါကုပြောင်းရေးကာလပြဋ္ဌာန်းချက်အဖိုက်71ခွဲတွင်အတွင်ကူပြောင်းရေးကာလတွင်အကြောင်းမျိုးမျိုးကြောင့်ပညာသင်ယူခွင့်နှင်နာဆုံးရှုံးမှုရှိသူတိုင်းဆက်လက်ပညာသင်ယူခွင့်ရှိရမည်ဟုပါရှိသည
်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာကလည်းကိုဇော်ရက်ထွတ်ကျောင်းပြန်လည်တက်ခွင့်ရရေးတောင်းဆိုထားပါတယ်ကျောင်းထုတ်ခံထားရတဲ့ကိုဇော်ရက်ထွတ်ကိုယ်တိုင်ကလည်းကျောင်းပြန်တက်ခွင့်ရဖို့အတွက်အစိုးရပညာဦးစီးဌာနနဲ့အလွတ်သဘောတွေ့ဆုံခဲ့ပါတယ်ကိုဇော်ရက်ထွတ်ကိုကျောင်းကထုတ်လိုက်တဲ့အတွက်ဘကတာကျောင်းသားတွေစုပေါင်းပြီးပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုအမြန်ဆုံးနှုတ်ထွက်ပေးဖို့တောင်းဆိုသွားမယ်လို့လည်းကျောင်းသားတွေကပြောဆိုထားကြပါတယ်။လက်ရှိ NRI အစိုးရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်နှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့မှအာဏာရရှိခဲ့တာဖြစ်လို့လူထုဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရဖို့အမျှော်လင့်ကြီးမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ NRI အစိုးရတက်ပြီးတစ်နှစ်ကျော်ကြာသည့်အထိလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ဆိုင်ရာဥပဒေပုံမှန်တွေနဲ့ဖန်စီအရေးယူထောင်ချခံရသူတွေအများအပြားရှိနေသေးတာကြောင့်အခုလိုဝေဖန်ထောက်ပြမှုတွေထွက်ပေါ်လာတာလည်းဖြစ်ပါလေရှင်